မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ရေဘေးဒဏ်အပါအဝင်ဘေးဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေအတွက်ဆုတောင်းမေတ္တာပို့ပေးကြဖို့ပုံရဟန်းမင်းကြီး Francis ကဒီကနေ့စက်တင်ဘာလ18ရက်နေ့မှာမေတ္တာရက်ခံတိုက်တွန်းလိုက်ပါတယ
်။ Cari fratelli e sorelle, preghiamo per la pace. Non dimentichiamo che la guerra è una sconfitta.
ပိုယဟမင်းကြီးကအီတလီဘာသာစကားနဲ့ဆူတောင်းပေးသွားတာပါ။သူမိန်ကြားသားတာကတော့အကြီးတန်းလာတဲ့စစ်ပွဲဒဏ်ကိုရင်ဆိုင်ခံစားနေရတဲ့မြန်မာနဲ့ယူကရိန်းနိုင်ငံတွေမှာကြာဆုံးသွားကြတဲ့သူရဲကောင်းတွေအတွက်ဆူတောင်းကြရအောင်ပါ။စစ်ပွဲတွေအနိုင်ယူနိုင်ရေးအတွက်ဖျားသခင်ကခွန်အားတွေပေးသနာနိုင်ပါစေဆိုပြီးတော့ပိုယဟမင်းကြီးရဲ့ဆူတောင်းချက်ဖြစ်ပါတယ်။ဥရောပတိုက်အလဲပိုင်းနဲ့အရှေ့ပိုင်းဒေသကဩစတြေးလျပိုလန်ရိုမေးနီးယားနဲ့ချက်သမရနိုင်ငံတွေမှာရေလွှမ်းမိုးမှုတွေဖြစ်ပေါ်နေတဲ့ကိစ္စကိုသူဆူတောင်းရင်းနဲ့မြန်မာနဲ့ယူကရိန်းနိုင်ငံအတွက်ပါပုတ်ရဟန်းမင်းကြီးကစိန့်ပီတာစီမြင်မှာဆူတောင်းမြတ်တာပို့ပေးခဲ့တာဖြစ်ပါတယ်ရေဘေးဒဏ်ကြောင့်ရိုမေးနီးယားမှာ9ယောက်ပိုလန်မှာ9ယောက်ချက်သမရနိုင်ငံမှာ3ယောက်နဲ့ဩစတြေးလျမှာ1ယောက်စုစုပေါင်း16ယောက်သေဆုံးခဲ့ရပြီးဖြစ်ပါတယ်ပိုယဟမင်းကြီးဟာမြန်မာအပါဝင်ကမ္ဘာနိုင်ငံအနှံ့မှာရှိတဲ့ပြိပခအသီးသီးမှာရင်ဆိုင်နေရတဲ့လူသားတွေအတွက်စိုးရိမ်မကင်းကြောင်းနဲ့ဒီလူတွေကိုမေ့မထားကြဖို့ဆုတောင်းမေတ္တာပို့ပေးကြဖို့မကြာခဏမိန့်ကြားနေတာဖြစ်ပါတယ်ရှင်